မြန်မာစစ်ဘုံချုပ်တွေကိုအာဆီယံထိပ်သည့်အစည်းအဝေးတွေမှာတက်ရောက်ခွင့်မပေးဘဲနဲ့စက်ပြီးတော့တားမြစ်ဖို့အာဆီယံအဖွဲ့ကြီးကဆုံးဖြတ်လိုက်တဲ့အကြောင်းအာဆီယံအလှည့်ကြောက်ဥက္ကဋ္ဌမလေးရှားနိုင်ငံကဒီကနေ့ပြောဆိုတာကိုရိုက်တာသတင်းမှာဖော်ပြပါတယ်။မလေးရှားနိုင်ငံလန်ကာဝီကျွန်းမှာဒီနေ့ထဲမှာပထမဆုံးအကြိမ်ကျင်းပတဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့သတင်းပတ်က စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းနှစ်တွေမှာကျင်းပတဲ့ဒေတာရင်းထိပ်သီးအစည်းအဝေးတွေမှာစစ်ကောင်စီစစ်ကောင်ဆောင်တွေအကြားမှာနိုင်ငံရေးအရာကိုစားမပြုတဲ့သူကိုပဲတက်ရောက်ခွင့်ပေးဖို့အာဆီယံကဆုံးဖြတ်ထားတာဖြစ်ပါတယ်။တချိန်တည်းမှာပဲစစ်ကောင်စီအနေနဲ့ရွေးကောက်ပွဲကျင်းပဖို့ပြင်ဆင်မဲ့အစားအကြမ်းဖက်မှုတွေကိုအဆုံးသတ်ပြီးတော့အပြစ်ခတ်ရဲစဲရေးနဲ့ငြိမ်းချမ်းရေးရဖို့ကိုဦးစားပေးပါလို့အလှည့်ကျဥက္ကဋ္ဌဖြစ်လာတဲ့မလေးရှားနိုင်ငံသားဝင်ကြီးမိုဟာမက်ဟက်ဆန်ကပြောပါတယ်။နောက်ပြီးတော့မြန်မာနိုင်ငံထဲမှာလူသားချင်းစာနာမှုအကူအညီလိုအပ်နေတဲ့သူအားလုံးအတွက်အဟံတားမရှိအကူအညီပေးနိုင်မှုလိုအပ်တဲ့အကြောင်းကိုလည်းမလေးရှားနိုင်ငံသားရေးဝန်ကြီးကပြောဆိုပါရရှင်။